နဲ့မြကြီးနားမှာတိုင်းသားကောင်းဆောင်တွေနဲ့အစိုးရကိုယ်စားလှယ်နဲ့တွေ့ရလို့သိရလို့ရှင့်အဲ့မှာဘာအကြောင်းအရာများဆွေးနွေးပြစ်လဲလို့သိချင်လို့ပါရှင့
်ဒီနေ့ကတော့ဒီလိုက်စာညီလာခံအစည်းကိုပြန်လာတဲ့ဒီ NCC အဖွဲ့ဝင်ဆိုတဲ့ဒီဝင်ကြီးဦးအောင်မျိုးဆောင်တယ်ကျွန်တော်ဒီနေ့ပေါ်ဆောင်နေတာပေါ့ဗျာကိုယ်စားလှယ်နောက်စီဝေးဆိုအလတ်တော်ဖြစ်နေစီနေတယ်ဆိုတော့ဆိုရတဲ့ကတော့ဝင်ကြီးဦးအောင်မင်းရဲ့ဒုတိယဥက္ကဋ္ဌတူဖြစ်တဲ့ရွတ်တော်ဦးသိန်းစောရဲ့တမတော်ကဒုတိယဗိုလ်ချုပ်ကြီးစတဲ့ဝင်ရဲ့ဒုတိယရှင်နေကျိုးရဲ့နောက်အချင်းစီနဲ့ဝင်ကြီးကျိုးကပိုင်တိုင်တိုင်မှုတို့တက်ပါတယ်ဗျာတန်နာဒီဘက်ကတော့ဦးွယ်ဦးဝင်းနဲ့ဦးနဲ့ဟန်သားတို့ဦးဆောင်နဲ့ဦးပေါင်း၁၂ဦးနဲ့တို့အလုပ်ဖွဲ့တက်ပါတယ်ဗျာအဓိကဆွေးနွေးတာကတော့ကျွန်တော်တို့နောက်စီဝေးကိုကျင်းပနိုင်ဖို့နဲ့နောက်စီဝေးမတန်ဒီမှာမူဝါဒပိုင်းဆိုင်ရာမှာနှစ်ဖက်ညှိနှိုင်းစရာရှိတဲ့ကိစ္စတွေကိုအဓိကညှိနှိုင်းတာပါ
မူဝါဒပိုင်းဆိုင်ရာဆိုတော့ဘယ်လိုအချက်တွေပါဝင်မလဲ
အဓိကတော့ကျွန်တော်တို့ဒီဆွေးနွေးနေတဲ့ဆင်ရက်တက်ဆွေးနွေးတဲ့နှစ်ပြည့် second drop ဆွေးနွေးရ30ချက်ပဲဒီ30ချက်မှာ SCCD ကောင်းဆောင်နေတဲ့အနေနဲ့သူတို့ကောင်းဆောင်နေစီရနေပြီးတော့ policy ပိုင်းဆိုင်ရာ advisor မှာသူတောင်းခံခဲ့တဲ့သဘောပါပဲဒီတောင်းခံပြီးတော့ပြန်လာတဲ့အခါမှာဒီတော်စုပဲနဲ့အတူဆွေးနွေးတာပါပဲအသေးစိတ်ကိုတော့ရန်ကုန်မှာလုပ်မယ်ဆွေးနွေးပွဲမှာဒီလလည်းမှာလုပ်ပြီးတော့ဆက်ပြီးတော့ဆွေးနွေးပါလိမ့်မယ်ဟောရဆိုတာကတော့အဲ့ဒီအရင်တုန်းက30ချက်မှာသဘောတူလို့မရသေးတဲ့အချက်တွေကိုနှစ်ဖက်လုံးကသဘောတူနေဖို့ဒီတော်စုဘက်ကလည်းနိုင်ငံတော်သမ္မတဦးဆောင်တဲ့ဘိုးကော်မတီရှိရနေပြီးတော့အတန်းညစ်တဲ့ယူတဲ့ဒီတိုင်းအနာတွေဘက်ကလည်း SCCD ကသူတို့ရဲ့ ethnic ဒီ leader ဆက်မဲ့ကနေယူခဲ့တော့အဲ့ဒါတွေကိုပြန်ထိထဲနာပါပဲ
အစိုးရမျှော်မှန်းထားတဲ့ပေါ့နော်တနင်္ဂနွေလုံးပြစ်ခတ်ရစဲကြီးလက်မှတ်ရေးထိုးဖို့ကိစ္စရောစက်တင်ဘာလောက်မှာဖြစ်မယ်ဆိုတာရောဖြစ်နိုင်ချေရှိလားရှင
်အခုကျွန်တော်အနည်းနဲ့ပေါ့နော်ဒီနေ့ဟာဆွေးနွေးတာတော့အလုပ်သဘောပါပဲ။ဘူဝါဒတွေတို့မယ်ဒီအနာတွေကိုညှိနှိုင်းတာဖြစ်တော့အသေးသေးတော့ဆွေးနွေးချက်တွေရတာပါဘူး။ဒါပေမဲ့ကျွန်တော်ကြည့်ရတာကတော့အခုအတိုင်းဆိုရင်တော့ဒီ65ရာခိုင်နှုန်းလောက်ကတော့ချောမွေ့သွားတဲ့သဘောရှိ။5ရာခိုင်နှုန်းလောက်ကတော့ညှိနှိုင်းဖို့လည်းတို့လိုအပ်မယ်။အသေးသေးညှိနှိုင်းတဲ့ဖြေကျန်တော့လည်းအဆင်ပြေကြီးဆင်ပြေလက်ပြေနေပါလိမ့်မယ်။အဲ့တော့ကျွန်တော်တို့ပြောလင်းတာကတော့ဒီအခုအောက်ကလလယ်မှာလုပ်တဲ့ဆွေးနွေးပွဲဟာ final drop လည်းဖြစ်သွားနိုင်တယ်။ဒါမှမဟုတ် final drop မဟုတ်တော့မှ second final drop ပေါ့ဗျာ။ဒါ third drop ဖြစ်သွားနိုင်တယ်။အဲ့တော့ကူရတဲ့ကူတော့ဖြစ်တယ်ဒါကြောင့်မလို့သဘောတူညီချက်တွေရပြီးလက်မှတ်ရေးထိုးဖို့ပြင်ဆင်ရမှာဖြစ်တဲ့အတွက်စက်တင်ဘာလမကုန်ရင်ပါလက်မှတ်ရေးထိုးတာလည်းအခြေကောင်းဖြစ်နေပါလိမ့်
ကိုမြကြီးနားပွဲမှာလည်းပေါ့နော်တိုင်းသားကောင်းဆောင်တွေနဲ့အစိုးရကိုယ်စားလှယ်နဲ့တွေ့တယ်ပြီးရင်ရန်ကုန်မှာလည်းတိုင်းသားကောင်းဆောင်တွေနဲ့အစိုးရကိုယ်စားလှယ်နဲ့ပဲတွေ့ဦးမယ်ဆိုတော့လေအားလုံးပြီးသွားတဲ့ drug ကိုကြတော့ကြံတိုင်းသားလက်နက်ကင်အဖွဲ့တွေကိုရောပြန်ပြီးတော့မျှဝေဖို့ရောဘယ်လိုဖြစ်လာနိုင်မလဲရှင
်အဲ့ဒါတော့သူတို့ဒီတိုင်းသားပေါ့ SD ဒီဘက်ကလည်းသူတို့နဲ့နေဆက်တဲ့ကျန်တဲ့တိုင်းသားလက်နက်ကင်ပေါင်းတော်တွေကိုသူတို့ပြောလင်းသူကကလည်းသူတို့နဲ့ပုံနေတဲ့သူတွေကိုသူတို့ပြောရှင်းပြမယ်လေဒါကြည့်ပါလေအဲ့တော့အဲ့ဒီခါတော့သိပြီးတော့ကျွန်တော်နေတော့ပူပူရဒီ NCD နဲ့ဆွေးနွေးလို့ပြီးသွားရင်တော့အများစုကလက်ခံနိုင်ပွဲရှိတဲ့အခုတော့ထွက်လာမှာပါပဲ
ဟုတ်ကဲ့ရှင်အငယ်ဒီတစ်ခုကြားသိရတာကြတော့တိုင်းသားလက်နက်ကင်တွေအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးလို့ပြီးရင်တရားဝင်တိုင်းသားလက်နက်ကင်အဖွဲ့တွေအဖြစ်တိမှတ်ပြုတ်ပေးမယ်ဆိုရယ်သတင်းတွေလည်းကြားသိရတယ်ပေါ့အဲ့ဒါရောဟုတ်ပါသလားရှင
်အခုဆွေးနွေးတဲ့အချက်တွေထဲမှာတော့ဒါမပါဘူးဗျဒါပေမဲ့ကျွန်တော်တို့နားလဲတာတော့ကျွန်တော်ငြင်းရေးပေါ်ဆောင်ဘူကော်မတီဥက္ကဋ္ဌရဲ့နိုင်ငံတော်သမ္မတအနေနဲ့တိုင်းနာကောင်းဆောင်တွေတွေ့တဲ့အခါမှာပြောနေတာရှိပါတယ်ဒီတိခရစေးလက်မှတ်ရေးထိုးပြီးလို့ရှိရင်တော့ဒီနိုင်ငံဆွေးနွေးပွဲကိုဆက်သွားမှာဖြစ်တဲ့အတွက်ဒီမတရားသင်ပညာထားတဲ့သင်ဖွဲ့တွေကနေပြီးတော့ကျွန်တော်တို့ဖြတ်ပယ်ဖြတ်ပေးဖို့လည်းညှိနှိုင်းဆောင်ရွက်ပေးမယ်ဆိုတာမျိုးပြောခဲ့တာရှိတဲ့အတွက်အဲ့ဒီဟာကိုတော့ကျွန်တော်သိတယ်ကျန်တဲ့ခံမေးတဲ့အချက်ဆိုတော့ဒီဆွေးနွေးပွဲမှာတော့ဆွေးနွေးတာတော့မတွေ့ရဘူ
းအင်္ဂတီတိုင်းသားတွေလိုလားနေတဲ့ဖက်ဒရယ်ပြည်အောင်စုဖက်ဒရယ်တက်မတော်လျှောက်လှမ်းဖို့အရေးရောဘယ်လိုအခြေအနေရှိလဲရှင်
အဲ့ဒါတော့ပါဝင်တဲ့ပါဝင်တဲ့သူတွေပါဝင်တဲ့နိုင်ငံတွေ့ဆုံဆွေးနွေးပွဲတွေကနေပြီးတော့မှဆုံးဖြတ်ဖို့ပါပဲ။ဒါပေမဲ့နိုင်ငံတွေ့ဆုံဆွေးနွေးပွဲတွေတွားနိုင်ဖို့အမတ်ခံချက်ကိုတိုင်းနာတွေဘက်ကတောင်းတာကိုဒီပြည်တော်စုဘက်ကနေပြီးတော့ညှိနှိုင်းဆောင်ရွက်ပေးနေတာဖြစ်တဲ့အတွက်တော့အဲ့ဒီအချက်ကလည်းကျွန်တော်ထင်တယ်ညှိနှိုင်းလို့ရမယ့်အချက်ပါ။မဖက်ညှိနှိုင်းမှုကတော့သူရဘက်ကတော့15ရင်းနေရင်ကိုမှလုပ်ဖို့အဆိုပြုတာတယ်။တိုင်းနာတွေဘက်က16ရင်းနေတခုအဆိုပြုတာဖြစ်တဲ့အတွက်တော့အဲ့ဒီကြားရပဲဖြစ်နှစ်ဖက်အဆိုပြုတဲ့တရက်ပဲဖြစ်ဖြစ်ဒီလိုလုပ်မှတော့သိကြပါပါ။
ဟုတ်ကဲ့ပါရှင်အငယ်အခုလိုဖြေကြပြည့်ရအတွက် RFA ကအငယ်ကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်